Welcome to the Voice of America in Burmese.
ဒီရနေ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ2ရက်ဇာတာပတိနေ့မနေ့ကင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3248လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိငီထိုင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဟာတည်ငြိမ်မှုမရှိသေးတဲ့အတွက်ဆိုကစစ်ကောင်စီကနောက်ထပ်6လတက်တန်းထိုးလိုက်တဲ့အချိန်မှာပဲမြန်မာစစ်ကောင်စီကိုလက်နက်ခဲယံနေထောက်ပံ့ပေးနေတဲ့ရုရှားနဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေတာကိုထိန်းချုပ်နိုင်ဖို့နီလန်းရှာနေတယ်လို့အမေရိကန်စုရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒါအပြင်အာဆီယံနဲ့မဟာမိတ်နိုင်ငံတွေရဲ့ကာကွယ်ဝင်ကြီးအစည်းအဝေးကိုစစ်ကောင်စီရဲ့အစစ်မြေတာဝန်ရှိသူတွေကိုဖိတ်ကြားမှာမဟုတ်ဘူးလို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါအပြင်ရုရှားအတွက်စစ်လက်နက်ပစ္စည်းထောက်ပံ့ပေးနေသူတွေနဲ့ကုမ္ပဏီတွေကိုထပ်မံအရေးယူလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အဲ့ဒီလိုထေတန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစစ်ကောင်စီကကျင်းပပေးဖို့ရှိနေတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့တိုင်းသားပါတီအနှင်းငယ်ရှိနေပါတယ်သူတို့သဘောထားပေးလို့ရှိပါတယ်လေ
အာနာပိုင်ရဲ့တင်းကျပ်တယ်ဆိုတာပဲပြောပြုတ်ပြောင်းနေဆိုတာပဲပြောနိုင်ငံရဲ့ပါတီပတ်ဖို့တင်ချင်ဥပဒေမှာပြန်ပတ်ဖို့မတ
င်ရခိုင်ရှိဆောင်ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်တခါ NUG ရဲ့ယာယီသမရဒူဝါလာရှိလာနဲ့ပြည်သန့်ဆက်သွယ်မေးမြန်းချက်နဲ့အတူအခုကာလဟာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ပြည့်ကာလဖြစ်တာမို့ဒီစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာတွေရဲ့တုံ့ပြန်တာနေနဲ့သုံးသက်ချက်တွေကိုလည်းပြည်ပြည်စုံစုံတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းကျွန်တော်တို့ထုတ်လင်းဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုရင်ဆုံးတော့ထိတ်တန်းရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးခင်ဗျာ
မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယမ်းတွေကိုရုရှားကပြစ်တင်ပေးနေတဲ့ပေါ်အမေရိကန်စိုးရအနေနဲ့လွန်စွာမှစိုးရိမ်ပူပန်မိသလိုပဲရုရှားနဲ့မြန်မာစစ်ကောင်စီအကြားပူးပေါင်းဆောင်ရွက်မှုတွေကိုကန့်သတ်ထိန်းချုပ်နိုင်ဖို့အမေရိကန်စိုးရအနေနဲ့နီလန်းရှာဖွေနေကြောင်းအမေရိကန်အကြီးအကဲတန်တပန်တဦးကပြောဆိုလိုက်ပါတယ
် We can take steps to try to limit the cooperation between these two countries as we have seen
ရုရှားနဲ့မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့ရုရှားဟာမဟာမိတ်နိုင်ငံတွေယော်နယ်တထက်ယော်နယ်လာနေချိန်မှာမြန်မာအာဏာသိမ်းစစ်ကောင်စီဟာရုရှားအတွက်အားထားရတဲ့မဟာမိတ်ဖြစ်လာပါတယ်။ဒီကိစ္စကိုပြစ်တင်ရှုံချသလိုမြန်မာပြည်သူတွေကိုစန့်ကျင်ဖိနှိပ်တဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့အပေါ်မှာလည်းစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒက်ရစ်ရှိုလက်ကဗုံးထူးနေမှာပြုလုပ်ခဲ့တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါလွန်ခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်ကောင်စီနဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုတွေမြင့်တက်လာတာကိုတွေ့ခဲ့ရပြီးရုရှားဟာမြန်မာစစ်ကောင်စီအတွက်အဓိကအားထားရတဲ့လက်နက်ခဲယံထောက်ပံ့သူဖြစ်လာတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဆိုရင်ပူပန်မှုတွေပိုလာခဲ့တယ်လို့လည်းအတိုင်းအမေရိကန်ဒက်ရစ်ချူလည်းကပြောဆိုခဲ့ပါတယ်အမေရိကန်အစိုးရနဲ့မဟာမိတ်တွေကမြန်မာစစ်ကောင်စီရဲ့ဝင်ငွေနဲ့လက်နက်ရရှိမဲ့လမ်းကြောင်းတွေကိုဆက်လက်ပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းအမေရိကန်ဒက်ရစ်ချူလည်းကပြောဆိုခဲ့ပါတယ
်စစ်တပ်အာဏာသိမ်းပြီးနောက်ဒီကနေ့အထိအရသာ3000လောက်သေဆုံးစေခဲ့ပြီးနိုင်ငံတော်ကချေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာကဆောင်ရွက်ကြဖို့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCRIF ကပုတ်ထုနေမှာတိုက်တွန်းပါတယ်ဆီယနာသိမ်းမှုနှစ်နှစ်ပြည့်အဖြစ်ကျင်းညာချက်ထုတ်ပြန်တိုက်တွန်းတာဖြစ်ပါတယ်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေအတွက်ဆီယနာသိမ်းပြီးနောက်နှစ်နှစ်ကြာလာချင်းထိစစ်ကောင်စီကိုတရားဥပဒေကြောင့်အရေးယူတာမတွေ့ရသေးကြောင်း USCIRF ရဲ့ကော်မရှင်နာအဲရစ်ယူလန်ကပြောဆိုပါတယ်စစ်တပ်နဲ့မြန်မာအာဏာပိုင်တွေဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဘက်ကပို့ပြီးတော့တက်တက်ကြွကြပံ့ပိုးဆောင်ရွက်ဖို့လည်းသူကတိုက်တွန်းပါတယ်အထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချုပ်ဖောက်မှုအတွက်စစ်တပ်ခေါင်းဆောင်တွေကိုပူးပေါင်းတန်ခတ်မှုချမှတ်ရေးအပါအဝင်သူတို့ကိုဖယ်ရှားနိုင်ရေးနီလန်းပေါင်းစုံနဲ့ဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ် အတိုက်ခံတွေကိုခြေခြေပြင်းပြင်းဖြိုခွင်းနေတဲ့စစ်ကောင်စီဟာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေကိုအထူးပြစ်မှတ်ထားတယ်လို့လည်းချင်းညာချက်မှာပြောဆိုထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲမြန်မာနိုင်ငံကအခြေအနေတွေဟာပုံမှန်ပြန်လဲမရောက်ရှိသေးတဲ့အတွက်ဆိုကရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချက်လိုက်ကြောင်းစစ်ကောင်စီကကြေညာလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အင်္ဂါနေ့ကာဝေးရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်လာမယ့်ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်လို့ရည်ရွယ်ထားပေမဲ့အခုလိုအခြေအနေတွေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းရမယ့်အခြေအနေရှိတယ်လို့သုံးသပ်သူတွေကပြောဆိုပါတယ်ကာဝေးရေးနဲ့လုံခြုံရေးကောင်စီကနေတာဝန်ယူရမယ့်အချိန်ထပ်မံတိုးချက်လိုက်ပြီးရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေပေမဲ့လည်းရွေးကောက်ပွဲကိုဘယ်နေ့ဘယ်အချိန်မှာကျင်းပမယ်ဆိုတာကိုအာဏာသိမ်းစစ်ကောင်စီကအတိအကျကြေညာခြင်းမရှိသေးပါဘူးစစ်ကောင်စီကပြခန့်ခဲ့တဲ့ပါတီမှတ်ပုံတင်ခြင်းဥပဒေဟာလက်တွေ့နဲ့ကင်းကွာနေပြီးပါတီတွေမှတ်ပုံတင်မှုအခက်အခဲဖြစ်စေတယ်လို့ဝေဖန်တာတွေရှိသလိုအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအတိုင်းအဝန်းကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာမြို့ပေါင်း300ကျော်ရှိတဲ့အ내3ပုံတပုံဖြစ်တဲ့မြို့ပေါင်း132မြို့ကိုလုံခြုံရေးအရာအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဗိုလ်ထုထင်းမှာဝန်ခံပြောဆိုခဲ့ပါတယ်
ဆီယနာသိမ်းမှုနှစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ10ရက်နေ့ဗုဒ္ဓနေ့မှာမနေ့10နိုင်ကနေညနေ4နာရီထိတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေပိတ်ပြီးအိမ်မှာပဲနေချဖို့တချို့လှုပ်ရှားသူတွေကတိုက်တွန်းထားတာနဲ့အတူပဲစီးပွားရေးအချက်အချာရန်ကုန်မြို့ကလမ်းတွေမှာအသောအလာအများစုကင်းမဲ့ခဲ့ပါတယ်။ဘတ်စကားတွေနဲ့ရင်ကျောရှုပ်လာတဲ့ရန်ကုန်ကလမ်းတွေမှာဗုဒ္ဓနေ့ကရှင်းလင်းနေပြီးလုံခြုံရေးလည်းတင်းကျပ်ထားပါတယ်။မန္တလေးမှာလည်းအလားတူပဲတိတ်ဆိတ်ငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်။ငါတို့ကမြို့တွေရွာတွေဒေသတွေမှာလည်းထိတ်ဆိတ်ငြိမ်သက်နေတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာတွေ့ကြရပါတယ်။အလားတူပဲနိုင်ငံတကာရောက်မြန်မာတွေလည်းဆီယနာသိမ်းမှုနှစ်နှစ်ပြည့်အဖြစ်နဲ့ဆန္ဒပြကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြန်မာတန်ရုံအပြင်မှာဆန္ဒပြသူ300လောက်ကဒေါ်ဆန်းစုကြည်ပုံပိုစတာတွေကင်ပေးစစ်တပ်ကိုဆန့်ကျင်ကြွေးကြော်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကမြန်မာတန်ရုံရှိမှာတော့မြန်မာနိုင်ငံဆီယနာသိမ်းမှုနှစ်နှစ်ပြည့်အဖြစ်ဖိလစ်ပိုင်တက်ချော်လှုပ်ရှားသူဒါဇင်နဲ့ချီစုဝေးခဲ့ကြပေးစီးလုံးညီညွတ်စွာရည်တည်ချောင်းပြသတဲ့အနေနဲ့ဗုဒ္ဓနေ့ကချီတက်ပါတယ်။အလုတ်သမားတမကဝင်းတွေအပါအဝင်မြန်မာနိုင်ငံတွင်ဖက်စီခံထားတဲ့ထောက်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုဖိလစ်ပိုင်အလုတ်သမားအဖွဲ့တွေကတောင်းဆိုချပါတယ်။မလေးရှားမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကဦးစီပေးဓာတ်ပုံကမ်ပိန်းလုပ်ခဲ့ပြီးအတန်တိတ်ဆန္ဒပြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့မြန်မာတရုတ်ရှင်မှာမြန်မာနိုင်ငံသား900နီးပါးလောက်ကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ချပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဂျာတာပတင်းနဲ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားအတွက်စစ်လက်နက်ပစ္စည်းတွေရရှိအောင်ဂျာဂန်ဆောင်ရွက်ပေးနေသူတွေနဲ့အာရှဥရောပနဲ့အရှေ့လက်ပိုင်းဒေသတွေမှာလုံဆောင်နေတဲ့သူတို့ရဲ့ကုမ္ပဏီတွေကိုထပ်မံဒဏ်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်အစိုးရဗန်ဒါရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။ဒီဒဏ်ခတ်အရေးယူခဲ့တဲ့အထက်မှာရုရှားလက်နက်ကုန်သည်တစ်ခုဖြစ်တဲ့ Igor Zimanov သူ့ရဲ့သားဖြစ်သူအပါအဝင်စင်ကာပူ Cyprus Bulgaria နဲ့ Israel နိုင်ငံတွေမှာရှိတဲ့သူတို့ရဲ့ကုမ္ပဏီ network တွေကိုဒဏ်ခတ်အရေးယူခဲ့ပါတယ်။အခုလိုဒဏ်ခတ်အရေးယူလိုက်တဲ့အတွက်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားပြီးစစ်လက်နက်ပစ္စည်းတွေရယူဖို့လှုံ့ဆော်နေတဲ့ရုရှားပုံမခက်ခဲသွားစေမှာဖြစ်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူခဲ့တဲ့အထက်မှာစုစုပေါင်းလူ22ဦးနဲ့အဖွဲ့အစည်းတွေပါဝင်ခဲ့ပြီးသူတို့ဟာရုရှားရဲ့စစ်လက်နက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ပတ်သက်နေလို့ပြောဆိုပါတယ်။အခုလိုအရေးယူလိုက်တဲ့အတွက်အမေရိကမှာရှိတဲ့သူတို့ရဲ့ဘန်စင်းတွေကိုပိတ်ပင်လိုက်တာဖြစ်တယ်လို့အမေရိကန်မြေပေါ်မှာလုပ်ငန်းလုတ်ကန်ခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းလုတ်ကန်ခွင့်ကိုပါပိတ်ပင်လိုက်တာဖြစ်ပါတယ်
။ဗြိတိန်မှာတော့ဆယ်စုနှစ်တစ်ခုကျော်အတွင်းအလုသမားတမကာတွေရဲ့ဗုဒ္ဓနေ့ကအကြီးမားဆုံးလှုပ်ရှားမှုမှာနိုင်ငံတော်ကလုတ်သား9သိန်းကျော်လောက်ပါဝင်ဆန္ဒပြခဲ့ချပါတယ်။
fund education properly pay the teachers properly
ညာရဲ့အတွက်ရန်ပုံငွေကောင်းကောင်းပေးပါဆရာတွေအတွက်လစာကောင်းကောင်းပေးပါလူငယ်တွေပညာသင်ကြားရေးမှာပျော်ရွှင်မှုနဲ့မျှော်လင့်ချက်တွေရှိလာအောင်လှုပ်ဆောင်ပေးပါစိတ်ဖိစီးမှုတွေနဲ့စိတ်ပျက်စရာတွေဖြစ်အောင်မလုပ်ပါနဲ့လို့လေးဘာပါတီခေါင်းဆောင်ဟောင်းဂျယ်ရမီခော့ဘင်းကဖေဖော်ဝါရီလ1ရက်နေ့ချီတက်ပွဲမှာပူးပေါင်းပါဝင်ရင်ပြောဆိုသွားတာဖြစ်ပါတယ်ကျောင်းဆရာတွေတက္ကသိုလ်ဝန်ထမ်းတွေအစိုးရဝန်ထမ်းတွေနေဆက်ရေးရာဝန်ထမ်းတွေရထားနယ်ကားမောင်းသမားတွေလည်းလူလူချီတက်ပွဲမှာပါဝင်ခဲ့ကြပါတယ်ရှင
်ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်အတွင်းလူတရာကျော်လောက်သေဆုံးခဲ့တဲ့မွတ်စလင်ဗလီဘုံခွဲတိုက်ခိုက်မှုကိုအာဖဂန်နယ်မြေကိုအုံပြုပြီးတိုက်ခိုက်ခဲ့ဆိုတဲ့ဆွဆဲချက်ကိုပါကစ္စတန်ရဲ့ဆွဆဲချက်ဟာမမှန်ဘူးလို့တာလီဘန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ပိကတဲ့တင်လင်းလာနေကပက်ရှဝါပြည်နယ်ရဲဌာနချုပ်ဝင်းအတွင်းလုံခြုံရေးတင်းကျပ်နေတဲ့ဗလီမာဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ဝိပုစုတောင်းသူတရားကျော်တည်ဆုံးခဲ့ပါတယ်။တည်ဆုံးသူအများစုကရဲတပ်ဖွဲ့ဝင်တွေဖြစ်ပြီးဗလီလက်ပြိုကျကအများအပြားဒဏ်ရာရရှိခဲ့ပါတယ်။ပါကစ္စတန်တာဝန်ရှိသူတွေကတော့ပါကစ္စတန်တာလီဘန်အဖွဲ့ TTP ဟာအာဖဂန်နယ်မြေထဲကနေလာရောက်အထေကံဘုံခွဲတိုက်ခိုက်တာလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့ TTP ကတော့သူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ်။
Democratic Congo သမ္မတနိုင်ငံရဲ့မြို့တော်ကပြည်သက်တသန်းလောက်တရက်တဲ့လူဒုဝိပုစုတောင်းဖွဲ့မှာတော့ကက်သလစ်သာသနာပိုင်ပိုဟမ်မင်းကြီး Francis ကငြင်းချမ်းရင်းနဲ့ခွင့်လွှတ်တီးခံချဖို့မိန့်ကြားခဲ့ပါတယ်။ Kinshasa မြို့တော်ကအန်ဒိုလိုလေးစိတ်ကွင်းထဲမှာလုပ်တဲ့လူဒုဝိပုစုတောင်းဖွဲ့ကိုပိုဟမ်မင်းကြီးကသူ့ရဲ့အထူးရင်နဲ့ဝင်ရောက်လာချိန်မှာတော့လူဒုကလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်။ပိုဟမ်မင်းကြီးရဲ့ရုပ်ပုံကိုပုံဖော်ထားတဲ့အဝတ်အစားတွေဝတ်ထားတဲ့အမျိုးသမီးတွေလည်းအများအပြားပါဝင်ပါတယ်။Democratic Congo သမ္မတနိုင်ငံကိုဒုက္ခရောက်စေခဲ့တဲ့အကြမ်းဖက်ကျူးလွန်ကြသူတွေကိုခွင့်လွှတ်ကြပေးစစ်ရဲလွတ်လပ်မှုကိုဖန်တီးချဖို့တက်ရောက်လာတဲ့ပြည်သက်ကြီးကိုပုယဟမင်းကြီးကတိုက်တွန်းမိန့်ကြားခဲ့ပါတယ်ရှင
်မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအာနာသိန်းထားတဲ့နှစ်ပြည့်အထူးအစီအစဉ်တွေမတိုင်ခင်မှာသတင်းပေးဖို့ကြတဲ့သတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ဆရာနာသိန်းမှုနှစ်နှစ်ပြည့်တဲ့နေ့မှာစစ်ကောင်စီကိုဆန့်ကျင်ကြောင်းပြည်တွင်းမှာအတန်တိတ်တပိတ်ဆင်နွှဲခဲ့ကြတယ်လို့အာရှနိုင်ငံတွေဖြစ်ကြတဲ့မလေးရှားဖိလစ်ပိုင်ဂျပန်နဲ့ထိုင်းနိုင်ငံစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ပြနာသိမ့်မှုနှစ်နှစ်မြောက်တဲ့နေ့မှာတော့စစ်ကောင်စီကိုစန့်ကျင်ကြောင်းပြည်တွင်းမှာလည်းအတန်တိတ်တပိတ်ဆင်နွှဲခဲ့ကြသလိုအာရှနိုင်ငံတွေဖြစ်တဲ့မလေးရှားဖိလစ်ပိုင်ဂျပန်ထိုင်းစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ကမ်ပိန်းလှုပ်ရှားမှုတွေဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်မလေးရှားနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကနေဦးစီးပြီးဓာတ်ပုံကမ်ပိန်းလုပ်ခဲ့ပြီးအတန်တိတ်ဆန္ဒပြမှုတွေလုပ်ခဲ့တယ်ဆိုပြီးမလေးရှားဌာနခွဲကဥက္ကဋ္ဌဖြစ်သူစောမူမူကအခုလိုပြောပါတယ
်ဒီနေ့ကကျွန်တော်ဒီဝဲကမ်ပိန်းဓာတ်ပုံဓာတ်ပုံလေးရဲ့ပြီးတော့ဒီဘယ်လိုလဲဖက်စစ်နေကို2023ဘောနော်အဲ့လိုကမ်ပိန်းလေးရဲ့ပြီးလို့ရှိအနာရှိတို့အတူအယောက်ရွေးကောက်ပွဲလိုရှိအဲ့လိုကမ်ပိန်းလေးပေါ့ပြီးတော့စစ်ခွင့်နေကို2023ပြီးတော့ဖက်စစ်စစ်တအမြတ်ဆိုးရေးတို့ရေးပေါ့ကမ်ပိန်းလေးပေါ့နော်ဒါတော့အစာတိအသက်တည်ပြီးမယ်အလာမလီဘူးဟဲ့ပေါ့အဲ့လိုကမ်ပိန်းလေ
းပြည်တွင်းကပြည်သူတွေနဲ့အတူပြီးပရောက်နေသူတွေဟာတပားရဲ့ရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့လည်းဆိုပါတယ
်ပြီးတော့ပြည်တွင်းရဲ့မှာရှိတဲ့ညီကိုမွန်မောင်များပြည်ပမှာရှိတဲ့ညီကိုမွန်မောင်များတည်သားမြန်မာနိုင်ငံသူနိုင်ငံသားများအားလုံးစိတ်ဓာတ်မကျနဲ့ပြည်တွင်းမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောဝိုင်းဝန်းပြီးတော့ညီညွတ်တိုက်ဆေးအနာရှိကိုအမိပြတက်ဖြောင်းနေဒီပါမှာနေတဲ့လူတွေကလည်းဒီတွင်းနဲ့သူတသားဒီတစ်စိတ်ကြီးရှိတယ်အဲ့တော့တို့လည်းပြောကြမယ်ပေါ့နော်စိတ်ဓာတ်မကျနဲ့အားလုံးကကျွန်တော်တို့လည်းဝဲဝဲတက်တို့လို့ရှိတော့ဒီ2020ကိုဆေးအနာရှိအမိပြကိုပြစီရငါရေးတော့ဘောအောင်ရင်ပေါ့
အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာလည်းမြန်မာတန်ယုံရှိမှာဖိလစ်ပိုင်တက်ကြွလှုပ်ရှားသူတွေအလို့သမားတမကတွေဖိလစ်ပိုင်ရောက်တက်ကြွလှုပ်ရှားသူတွေကအာနာသိမ်းမှုကိုလက်မခံကြောင်းဒီမိုကရေစီရွေးကောက်ခံအစိုးရကိုအာဏာပြန်ပေးဖို့အတွက်စစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံမှာလည်းတက်ကြွလှုပ်ရှားသူတွေထောင်ထဲချပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ ညမာတန်ယုံရှိမှာမြန်မာနိုင်ငံသားခုနှစ်ရာနီးပါးလောက်ကအာနာသိမ့်မှုကိုလက်မခံနိုင်ကြောင်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ပြည်တွင်းမှာလည်းတနိုင်ငံလုံးအနှံ့အပန်းတိတ်တပိတ်တွေလုပ်ခဲ့ကြတယ်လို့ပြည်ပမှာလည်းကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်ရှင်
ဒီဝေဒနာမှာအိမ်မှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ Dilo Anna Timu net set him away to Majanaga, Dimanangama, Sita Anna Tintara, Nanipire, Fuai, Tia Ingani Mabe, Australia, Suyaga, Mimanangango, Nauta, Danka, ye you like body, Mimabian, Iran Nanganguwa, ye you light up, you be a Nangandi, a jumper, pinning moody jaw, a gulo, ye you yara pitcher, Australia Nanganjai, Wanji, Penny Wanga, Tina body, Sydney Muani, Vue the Rin of Fumasa, Pibure, the Rin Wagura, Dog came mute.
ပြောပြမှာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျအစိုးရကအမေရိကန်ပြည်ထောင်စုကနေဒါနဲ့ဗြိတိန်နိုင်ငံတို့လိုပဲမြန်မာအပေါ်တန်ခတ်အရေးယူမှုအသစ်တွေကိုချမှတ်လိုက်တာဖြစ်ပါတယ်။ဒွန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကိုဖြုတ်ကြားပြီးအာနာသိမ့်ရတယ်လို့ဒွန်ဆန်းစုကြည်ကပါအဲ့ဒီအချိန်ကစပြီးနှစ်နှစ်ကြာလာတဲ့အထိဖမ်းဆီးအကြမ်းချတာတဲ့စစ်တပ်အာနာဘယ်နီကိုဖ ုအော်စတြေးလျကပြစ်မှတ်ထားအရေးယူလိုက်တာဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းဆန့်ကျင်သူတွေပေါ်မှာချိန်မုံမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူလိုက်တာဖြစ်ကြောင်းလန်ဒန်ကိုရောက်နေတဲ့အော်စတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်းကသတင်းတောက်တွေကိုပြောပါတယ်
So after careful deliberation and consultation, Australia is imposing additional autonomous sanctions on those directly responsible for the military coup and ongoing repression and violence. This includes
Australia နေနဲ့တည်တည်ချာချာဆွေးနွေးတိုင်ပင်ပြီးတော့မှမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုနဲ့လက်ရှိဖြစ်ပွားနေတဲ့ဖိနှိပ်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဓာတ်ရိုက်တာဝန်ရှိတဲ့သူတွေပေါ်တိကျအရေးယူမှုတွေနောက်ထပ်ချမှတ်လိုက်တာပါ။အဲ့ဒီထက်မှစေအောင်ချုပ်ရေးကောင်စီကအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်16ယောက်အတွက်ခရီးသွားကန့်သတ်မှုတွေနဲ့ငွေကြေးဆိုင်ရာပိတ်မှတ်ထားအရေးယူတာတွေစစ်တပ်ထိန်းချုပ်လဲပတ်နေတဲ့လုပ်ငန်းတစ်ခုအတွက်ငွေကြေးဆိုင်ရာပိတ်မှတ်ထားအရေးယူတာတွေပါဝင်ပါတယ်
။မြန်မာအပြင်အီရန်နိုင်ငံကရဲတပ်ဖွဲ့နိုင်ငံရေးနဲ့စီးရင်ဆိုင်ရာအရာရှိ16ယောက်ကိုလည်းဩစတြေးလျအစိုးရကအရေးယူဒဏ်ခတ်ခဲ့တာဖြစ်ပါတယ်။အနောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ပဲဩစတြေးလျနိုင်ငံကလည်းအီရန်ကလူပုဂ္ဂိုလ်၄ဦးနဲ့ကုမ္ပဏီ၄ဦးကိုပိတ်မှတ်ထားပြီးအရေးယူလိုက်တာပါသူတို့ဟာယူကရိန်းအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အအုံတွေကိုရုရှားကတိုက်ခတ်ရမှာတုံးခဲ့မယ်လို့ယုံကြည်ရတဲ့ drone တွေရုရှားကိုရောင်းချတာပြုလုပ်တာတွေကြောင့်အရေးယူတာဖြစ်ပါတယ်ဥရောပတပ်မက EU နဲ့ Britain နိုင်ငံတွေကတော့အီရန်အစိုးရရဲ့မူဝါဒတွေခိုင်မြဲအောင်အားဖြစ်ပေးတဲ့ Iran Islamic တော်လှန်ရေးအဆောက်တပ်ဖွဲ့ IRGS ကိုအစွန်ရောက်အဖွဲ့အစည်းတစ်ခုဖြစ်နေ၊ကြီးညာတဲ့မတဲ့စဉ်းစားနေတာလည်းဖြစ်ပါလေ။မြန်မာအတွက်ချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေဟာမြန်မာနိုင်ငံတွင်းကပြည်သူတွေရဲ့အခြေအနေတွေတိုးတက်မှုရှိလာပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ပြီးရှောက်နေပြီလို့ဩစတြေးလျအစိုးရကမြင်လာရတဲ့အချိန်ထိချမှတ်ထားမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဝေါန်းကပြောပါတယ
်။ဒေါခင်မျိုးသက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီစစ်ကောင်စီကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲပြောပြခြင်းပါလေနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးအရနိုင်ငံရေးပါတီတွေမှတ်ပုံတင်ရှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်တင်းကြပ်မှုတွေများလာတဲ့ဥပဒေသေးအရပါတီတွေရဲ့သဘောထားကဘယ်လိုရှိပါသလဲရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးကိုပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာစစ်ကောင်စီကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤဥပဒေအစ်စ်ကိုထပ်မံထုတ်ပြန်လိုက်ပါတယ်။အဲ့ဒီနောက်နိုင်ငံရေးပါတီတွေအနေနဲ့ဥပဒေအစ်စ်အရပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်လိုက်တာပါ။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအစ်စ်ထုတ်ပြန်လိုက်ပြီးချိန်မှာနိုင်ငံရေးပါတီတွေနဲ့သုံးသက်သူတွေကြားမှာဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့ပါတယ်။ထုတ်ပြန်လိုက်တဲ့ဥပဒေဤဥပဒေနဲ့ပတ်သက်ပြီးတော့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကဘူကင်ကန်လျံကတော့ဥပဒေကမရှင်းလင်းသလိုလူနည်းစုတိုင်းရင်းသားပါတီတွေရက်တီကိုခတ်ခဲသွားတယ်လို့ဝေဖန်လိုက်ပါတယ်
။ရှင်းလင်းတာကပြည်နယ်ပါတီ၊တိုင်းပါတီတွေကပြည်ထောင်စုမှာရှိတဲ့ပြည်သူ့တော်လေးကလို့တော့မှဘုံမရေးရဘူးလားဆိုတဲ့ပုံစံမျိုးမတဲကွယ်လို့သူတို့ထုတ်ထားတဲ့မျိုးဖြစ်တယ်။ဒါတော့သူတို့ရည်ရွယ်ချက်ရှိရှိလုပ်တဲ့သဘောဖြစ်တယ်ဆိုတော့ဟိုလက်ရှိ ရက်စီနဲ့ပါတီတကယ်တမ်းဆက်တယ်လို့မလို့ဘူးပဲဒါတော့ထုတ်ပြန်ထားတဲ့ဒီဥပဒေထဲမှာပေါ့ငွေချီဒီပိုစစ်ကိစ္စပါတီအင်အားကိစ္စညနေကန့်တဲ့ကိစ္စတွေကတော့အူချမရှိတာလို့ねကျွန်တော်တို့ထင်တာကတော့အဓိကတော့တိုင်းသားလူမျိုးစုပါတီငယ်တွေပျောက်ဆုံးအောင်လုပ်နေတဲ့သဘောလားလို့ထင်ရပါတယ်စိတ်တော့မကောင်းဘူးနော်ဘာပေါ်မလဲဒီလိုရေးချက်ရှိနေလို့လို့တော့လည်းသိနိုင်ပါတယ်ဟန်လုံးလုံးဆောင်လိုက်တာကြံ့ခိုင်ပဲရှိတော့မယ်လေ
မြန်မာနိုင်ငံမှာတည်ဆဲပါတီ63ပါတီရှိနေပြီးအဲ့ဒီပါတီတွေအနေနဲ့နိုင်ငံရေးပါတီအဖြစ်ဆက်လက်ရည်တည်နိုင်ဖို့ဥပဒေထုတ်ပြန်ပြီးနောက်ရပ်ပေါင်း60အသွင်းမှာကော်မရှင်ထံမှတ်ပုံနဲ့အသက်လျှောက်ထားရမှာဖြစ်ပါတယ်ပြန်မလျှောက်တော့တဲ့ပါတီတွေကတော့အလိုလျောက်ဖျက်သိမ်းပြီးဖြစ်တယ်လို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်မှာဖော်ပြထားပါတယ်ရခိုင်ဦးဆောင်ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ကတော့ထုတ်ပြန်ထားတဲ့ဥပဒေအသစ်နဲ့ဤဥပဒေတို့ကြောင့်ပါတီတွေနယ်ပါသွားနိုင်ွယ်ရှိတယ်လို့ပြောပါတယ်ရခိုင်ဦးဆောင်ပါတီရဲ့ရည်တည်မှုနဲ့ပတ်သက်လို့တော့သူကအခုလိုပြောပြလာပါတယ်
အဲ့ကျွန်တော်တို့ပါတီကတော့ဖြင့်ကျွန်တော်သူများလည်းသူများမီဒီယာတွေလည်းပြောပါတယ်ရွေးကောက်ပွဲဒီနိုင်ငံရဲ့အချက်တည်းရဲ့ထွက်ပေါက်ဆိုတော့ကျွန်တော်တို့လက်ခံတယ်အဲ့ဒီထွက်ပေါက်ရာ2008ခြေခံဥပဒေအရပတ်ပုံတင်လာတဲ့ပါတီတစ်ခုအနေနဲ့အာဏာပိုင်ရဲ့ထင်းချက်တွေဆိုတာပဲပြောပြုတ်ပြောင်းနေဆိုတာပဲပြောပြောနိုင်ငံရဲ့ပါတီပတ်ပုံတင်ခြင်းဥပဒေမှာပြန်ပတ်ပုံမတင်ရင်နိုင်ငံရဲ့စင်မြင်ပြတ်သွားမှာကိုကျွန်တော်တို့လက်မခံနိုင်ဘူးရွေးကောက်ပွဲဒီထွက်ပေါက်လို့ကျွန်တော်တို့ယုံကြည်လို့ရွေးကောက်ပွဲမှာအတက်နိုင်ဆုံးပြည်နယ်ရင်းမှာနေရာမလတ်ပြိုင်ဖို့ရည်မှန်းထားတယ်
။ထုတ်ပြန်ထားတဲ့ဥပဒေသစ်အရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါရယ်။ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာကော်မရှင်ကနိုင်ငံရေးပါတီအဖြစ်အသိအမှတ်ပြုပြီးနောက်ရပ်ပေါင်း90အသွင်းပါတီဝင်လူတသိန်းစီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒို့မဟုတ်ဒီနှစ်တခုအတွင်းမှာဒါစီယုံဆောင်ရွက်တဲ့ပါတီတွေကတော့ရပ်ပေါင်း90အတွင်းမှာပါတီဝင်ဥယေအ ਨੇ ဆုံး1000စုစည်းရမှာပါ။ဒါအပြင်ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာပါတီရန်ပုံငွေ7,000ကိုမြမစီပွားရေးဘဏ်မှာငွေစည်ရင်းဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်တခုအတွင်းမှာဒါစီယုံဆောင်ရွက်တဲ့ပါတီတွေကတော့ငွေ7,000ဖွင့်ရမှာပါ။စစ်ကောင်စီကထုတ်ပြန်ထားတဲ့ဥပဒေအသစ်နဲ့ဤဥပဒေအသစ်နဲ့ပတ်သက်လို့နိုင်ငံရေးလိမ့်လာတုံ့သက်သူဥယေထွန်းကတော့အခုလိုမှတ်ချက်ပြုလာပါဗျ။
ဒီရက်ကတော့သူတို့ကဒီပါတီတွေဖောင်းပွားနေတာကိုစစ်နေဖြစ်သွားကြတဲ့ဒီရက်ပေါ့နော်အဲ့ဒီသဘောနဲ့ဒီလိုလုပ်လိုက်တယ်သူရှင်းတယ်အထက်ကကြတော့လေဒီကံကျိုးပါတီနဲ့ပြိုင်ဘက်တွေနဲတော့အောင်လုပ်တဲ့သဘောပေါ့နော်အဲ့ဒီပေးထားတဲ့အခြေအနေအရာကိုရီးယားလည်းစီးလုံးညှို့ဖို့အဲလိုပြီးလို့ကျွန်တော်ကတော့ပြောချင်တယ
်ဒီပြင်ဆင်ချက်အစ်စ်တွေကိုမလိုက်နာနိုင်တဲ့ပါတီတွေကိုဖျက်သိမ်းမယ်လို့ဥပဒေအစ်စ်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုရဲမပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီ NUG သမရာကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြခြင်းပါတယ်စစ်ကောင်စီဖိနှိပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခတွေကိုအ мян ဆုံးအဆုံးသတ်နိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ငွေကြေးရန်ပုံငွေသာမကစစ်ဘက်ဆိုင်ရာလက်နက်ပစ္စည်းတွေကိုပါကူညီပံ့ပိုးပေးစေလိုတယ်လို့ NUG ယာယီသမရာဒူဝါလာရှိလာကတောင်းဆိုလိုက်ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုကြည့်ရင်ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ပြီးတော့ဒီပြန်ရောက်နိုင်အောင်တွေးဆုံဆွေးနွေးရေးနီးလမ်းနဲ့မဖြစ်နိုင်ကြောင်း NUG ရဲ့ယာယီသမ္မတက VOA နဲ့တီးသန့်ဆက်သွယ်မေးမြန်းစင်မှာပြောကြားလိုက်တာပါအာနာသိနှစ်နှစ်ပြည့်အစီအစဉ်ဖြစ်တဲ့မတ်အင်ဂျင်နိုင်ကနေသမ္မတကြီးကိုဆက်သွယ်မေးမြန်းရမှာအခုလိုမျိုးပြောကြားပါတယ်
သမရာကြီးကိုယ်တိုင်လည်းမကြသေးခင်ကပဲနိုင်ငံတကာကိုတောင်းဆိုခဲ့တဲ့အချက်ထဲမှာဒီလေရင်ပြည့်လက်နက်တွေပေါ့နော်။ဘာကြောင့်လဲဆိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အချိန်က2022ခုနှစ်အတွင်းမှာအချိန်ပေါင်း300ကျော်တောင်ရှိခဲ့တယ်ဆိုတဲ့အခါကျတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုနိုင်ငံတကာအနေနဲ့ကထိထိရောက်ကူညီဖို့ဆိုရင်လေရင်ပြည့်လက်နက်တွေပေါ့လေဒါတွေကိုကူညီဖို့ဆိုပြီးတော့လည်းသမရာကြီးတောင်းဆိုထားတာလည်းရှိတော့အခုနောက်ဆုံးမှဒီဟာနဲ့ပတ်သက်ပြီးတုံ့ပြန်မှုရောရှိလားရှင့်
အခုချိန်ထိကျွန်တော်တို့နိုင်ငံတကာကလည်းတုံ့ပြန်ပေးမှုတော့မရှိပါဘူး။ဘာကြောင့်လဲဆိုတော့သူ recognition နဲ့လည်းဆိုင်မယ်လို့ထင်ပါတယ်။ကျွန်တော်တို့မှာ legitimacy သူတို့အနေနဲ့မပေးတဲ့အခါကျတော့တည်ဝင်စုရအနေနဲ့သူပေးဖို့အခက်အခဲရှိမှာပါ။သူတို့မပေးချင်လို့တော့မဟုတ်ဘူးလို့ကျွန်တော်အနေနဲ့လည်းယုံဆပါတယ်။နောက်တစ်ချက်ကတော့ geography အနေထားရဒီကမ္ဘာ့အနာဂတ်နိုင်ငံတွေရဲ့အချင်းကွေးရှားဒီမပေါ်မှာလည်းတို့စဉ်းစားနေတဲ့အချက်တွေရှိမယ်လို့ထင်ပါတယ်။ဒါကြောင့်မလို့ခုချိန်ထိတော့ကျွန်တော်တောင်းဆိုထားတဲ့အတိုင်း Bama Yala Machide Babu, Chanaru Nenele, Turo Sabi Sunga, Meswe no Chanaru Chesu Demare.
America Soya Bagale and Jujigo through Kuni Meso Birole, Truyeti, Lotto, Songhia Chenebono, Tamara, Biden Gurai Lama Tota Biro, the Gegu. And Eugene Mel and UCC Rue or Bono, now Diana Lenagai Puesidi or Bolly through Yapesayarima, Kuni Bambu Bidwa Mesuviole through Tamatara, Tamatara, Shide Kajaro, the Pemaro, American Suyaga, and Eugigu, Nemanagaya dear with Suya Pine, Timma Putaro, the Gare American Suyae, Kuni Nere Abiniao, Blouti Tiamu, Shini Nation.
A general Edadigo, Miaisa Zavare, Tunede. The Bama Emma could end the Emma Baral and non leader to Bale, non leaders or Lenna de Loma Bala, the Chabar, and so Sanarule Naga, Sama Theodolu, Chalaruga, Membeti by Tom Dade Cazaro, Elubebu, and Ru Kekero, Shimaleme. Tamame, a cha kuni technical support to Nodka, IDB Nep, Patente, Muyeche support law. The medical support lu elu myo di pe le chana lu dollar nye ma lo a chu mi shi da lo ma hou ba wo shi ba le da mae phit nai do di lein pit de anti aircraft bi pe nai do di chana lu pi du lu thu khan za ne ya de kwa a mya song chou lwa nai lu lein me lu chana lu ga elu yong chi tha ba le a da go phit nai yong do pe lu ni ne chana lu su nui ya ma le so ra go chana lu le ni lan do Charo Chayama, who changed the general and I did Charo, but did they bow?
Okay. And on Lojo Ye, Gonsi Gale, through the Patamazo, Yama Ye, Sompia Chet, a Yasolushi, Lame di Meshla, Ibrela Lama Bono, through Sikonsi Bagati, Chadu, Lina, Shimishi Surale, don't double shini barri. So Lojo Ye, Gonsi Yem, Yama Ye, Sompia Cheka, Ledrima, Tiamu Shide Luo, the Maraji Rubagam, Yamalashi.
Chanarugaro, M. Dantu Suvare, Runkede Dizimbalama to the solution to put Chana in a letter, ha, Nama Yellow, Lilin and the Sunza Bede, Elu Chanaru, Kanzaya Mare. Chanarue, Nangane Patemi, Patmos, Ungola Kamekane, Yedi, Sumta Leda, Kibane, Edima, Chanaru Kanko, Shibene, Sumchane Jada Bule, Tuyaro, Yango, Ayamare, Chanarue, the กุลาตะเมกะนะสงฆ์จัดเสร็จหาคู่ฉิ่งที่ดอสึกกองสีก็ลงมาไล่นะบ่าวตุ๋นเนเนดอดิโลอัจฉิเปชิบาดกบ่าก็เบลูเวเปียวๆตุ๋นลุ่ฉิ่งเนี่ยลงมาสุดะอัจฉิชิบิดาซอทิทิยอกๆลงไหนกูกุลาตะเมกะเลยตึกขาชิชิเนี่ยตู้เยลันหยุ่นเฉ็ดกูနိုင်ငံดีก็ไล่นะบ่ตุ๋นลุ่ยะเมตาวุนบุรอตุสึนซาบิดอตุนนาเปเล่มเปโลจนเนเนี่ยเหมียวลิ่มบาเลยสรแล้วแม้ ที่ตัวเรียกยังมีซื้อไว้ถ่ายได้คําปูปิที่เอาไอ้ที่มาปาได้เฉ็ดเนี่ยตลอดเข้ามาเลยตัวสมชัดทาดากะที่ปิดรู้ทุกตัดกันยินเส้นนี่ได้ไอ้เราก็ยัดปูสุราปาปิดาဖြစ်ไปไอ้เราที่ก็ที่เอาตัวรู้เนี่ยตัวนาเปลาไหนเนี่ยลงชงเยกองซีผิดแต่จองตัวอ่ะอินอาดิต้มพี่ดอลงไหนดอกอกสมบ
အဲ့လိုဆိုမြန်မြန်လေးပြီးတော့မယ်လို့ကျွန်တော်တို့လည်းမျှော်လင့်ပါတယ်အဲ့တော့ဒီလုံခြုံရေးကောင်စီကနေမြန်မာအရေးကိုပထမဆုံးချိန်ဆုံးဖြတ်ချက်ချနိုင်ဖို့နေရာမှာတရုတ်နိုင်ငံရဲ့ဟိုပါဝင်ပတ်သက်မှုကသူတို့ဒီဘောနော်ဒီကဲကိုပြင်းပြထန်ထန်ကန့်ကွက်ခြင်းမရှိတဲ့အတွက်လေမြန်မာအရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချနိုင်ခဲ့တဲ့အပိုင်းမှာဒီတရုတ်နိုင်ငံရဲ့ရည်တည်ချ ွက်နေတဲ့အခြေအနေနဲ့ဒီ NUG နဲ့ဒီတရုတ်နိုင်ငံနဲ့ဂျာမန်ကိုဆက်ဆံရေးပေါ့သဘောထားအောင်အခုအချိန်ဘယ်လိုရှိပါလဲရှင
်ကျွန်တော်တို့လည်းအဲ့ဒါကိုသုံးသပ်ပါတယ်ဘာလို့လဲဆိုတော့သူက Spain လို့တော့အကြောင်းမလို့ဒါဒီဆုံးဖြတ်ချက်ကိုရှင်းရှင်းချင်းနဲ့ဆုံးဖြတ်နိုင်တဲ့အနေဒါရှိပါတယ်အဲ့ဒါသူသဘောထားကဘာဖြစ်ဖြစ်ကျွန်တော်တို့အပေါ်မှာကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နဲ့ခံယူထားတာကလည်းအိမ်ကြီးချင်းနိုင်ငံတွေတရုတ်အိန္ဒိယဒီထိုင်းစသဖြင့်အိမ်ကြီးချင်းနိုင်ငံတွေနဲ့အဆင်ပြေအောင်ချုံးမတော်ကျွန်တော်တို့ဆက်ဆံနေဆိုတဲ့မူဝါဒရှိပြီးသားဖြစ်ပါတယ်ဒါကြောင့်တိဒီတို့တန်တားနိုင်ငံနဲ့လည်းကျွန်တော်တို့ကအတတ်နိုင်ဆုံးအဆင်ပြေအောင်ချုံးမအောင်ဆက်ဆံမှုရှိပါတယ်ကျွန်တော်တို့တရုတ် တန်လာမန်ချင်းပလေးနိုင်တာမဟုတ်တာတော့မကျွန်တော်တို့အချာနီလန်တင်တဲ့သူနဲ့အများကြီးဆက်သွယ်ပြီးတော့အချင်းချင်းသတင်းပလေးနေတာကြီးရှိပါလေသူအနေနဲ့အင်နာဂျီနိုင်ငံလည်းဖြစ်တယ်စီးပွားရေးလည်းတောင့်တင်းတဲ့နိုင်ငံဖြစ်လာပြီးဖြစ်တဲ့အကြောင်းသူသာစိတ်ဝင်စားနဲ့ကျွန်တော်တို့ရဲ့နိုင်ငံပြည်သူလူထုအလှူဆန္ဒအတိုင်းဆိုတဲ့အဲကိုလတမကဂျန်နရယ်ကောင်စီရဲ့ဆုံးဖြတ်ထားတဲ့အတိုင်းသူလှုပ်ဆောင်လာနိုင်ပြီဆိုရင်တော့အန်ယူဂျီနဲ့ပူပြီးပူပေါင်းပြီးတော့လုံလာနိုင်ပြီလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုများတာလုပ်ပြီးတော့စစ်ကောင်စီကအားပေးမှုမရှိဘဲနဲ့ဆက်ပြတ်သွားမယ်ဆိုရင်ကျွန်တော်တို့ရဲ့အဲပြည်သူလူထုလူချင်းတဲ့ဒီမိုကရေစီကိုများများလို့အခက်အခဲမရှိဘဲနဲ့ကျော်လွှားရောက်ရှိသွားနိုင်တယ်လို့ကျွန်တော်အနေနဲ့ယူကြည်ပါတယ်
ဟုတ်ကဲ့အဲ့တော့အခုလက်ရှိအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကနေပြီးတော့သူတို့စပြီးတော့ဒီဥက္ကဋ္ဌအဖြစ်ပေါ့နော်ဟိုတာဝန်ယူတဲ့ဒီဇန်နဝါရီလမှာပဲသူတို့ကြေညာချက်ထုတ်ပြန်တဲ့အခါမှာမြမအရေးကိုသူတို့ဆောင်ရွက်မဲ့အပိုင်းနေမို့လေအဲ့ဒီမှာလဲတက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုပြီးတော့သူတို့ဘက်ထုတ်ပြန်တာရှိပါတယ်အဲ့တော့ဒီအာဆီယံကအခုဒီ NUG နဲ့တရားဝင်ထိတွေ့ဆက်ဆံလာမယ့်အနေအထားအခြေအနေရောဘယ်လိုရှိလဲရှင်
ဒီအာဆီယံကတော့ကျွန်တော်တို့နဲ့တောက်လျှောက်ထိတွေ့ထားတာရှိပါတယ်။ဟိုတေဝန်မဟုတ်တာတော့မှကျွန်တော်တို့အမြဲတမ်းထိတွေ့ပြီးဆွေးနွေးတာရှိပါတယ်။မလေးရှားလူနိုင်ငံမျိုးတွေကတော့တေဝန်သူထုတ်ပတ်ပြန်ချင်းညာတာလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ကတော့ပူပြီးတော့ကျွန်တော်တို့ဘက်ကအားကောင်းလာပြီလို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့အင်ဒိုနီးရှားဟာအဲကျွန်တော်တို့နိုင်ငံနဲ့ပုံစံတူပြီးတော့ဒီမိုကရေစီကိုပြောင်းသွားတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ပိုကြီးကိုချင်းစာနာမှုရှိမယ်။ကျွန်တော်တို့နိုင်ငံပြောင်းလဲရေးမှာသူအာသူကိုဆိုင်လုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်မှန်းပါတယ်။ဒါကြောင့်မလို့ခုသူဖြစ်လာတဲ့အခါမှာတနစ်တာတွင်းမှာကျွန်တော်တို့ကသူနဲ့အကောင်းဆုံးဘယ်လိုသူနဲ့ပူးပေါင်းဆောင်ရွက်မလဲနိုင်ကလေးဆိုတာကိုကျွန်တော်တို့ဘက်ကစဉ်းစားထားပြီးတော့ဒီမော်ဖာနိုင်ငံခြားရေးဝန်ကြီးဌာနကလည်းဒါကိုစိုက်ပြီးပြီးတော့တော်လျှောက်လုံးနေပါလေသူရဲ့ဆုံးဖြတ်ထားတဲ့အတိုင်းကအင်မတန်ကောင်းပါလေသူကအာဒီ IDB နဲ့ပတ်သက် humanitarian aid ကိုလက်တွေ့လှုပ်ဆောင်လိုက်ဖို့ဆိုတဲ့ဘိုက်ဒီပါတယ်နောက်တစ်ခါသူ့အနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးတော့အလုံးနဲ့ချစ်တွေ့ဖို့ဆိုတဲ့ဟာကအင်မတန်ကောင်းတဲ့အရာဖြစ်ပါတယ်ဒါဒီကိုသူတနာပေးနိုင်လိမ့်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်ဒီလိုတနာပေးဖို့ကလည်းသူ့ကြီးတတ်တတ်တော့ထက်တော့ခက်မယ်လို့ထင်ပါတယ်အဲ့ဒီမှာအချာအချန်ကနိုင်ငံဒီရောကုလသမဂ္ဂ special envoy ရောကျွန်တော်တို့ EU ဒီရောကျွန်တော်တို့တကမ္ဘာလုံး YB သူ့ကိုညီပြီးသူ့ရဲ့လုံနိုင်တဲ့ platform ဒီ switch ဒီဖြစ်အောင်ကျွန်တော်တို့ wire ပြီးတော့လုံဆောင်ပေးကြမယ်ဆိုရင်အောင်မြင်သွားမယ်လို့ထင်ပါတယ်ကျွန်တော်တို့ EU ကြီးဆွေးရနေတယ်တော့အဆုံးဆုံးကိုနေပူပေါင်းနိုင်တဲ့အပိုင်းတွေကိုပူပေါင်းတော့ဖို့ကျွန်တော်တို့အဲလမ်းညွှန်မှုမူဝါဒချထားပြီးသားဖြစ်ပါတယ်
ဒီအခုဆရာနာတိန်းတာကနှစ်နှစ်ကြာလာတဲ့အချိန်မှာဒီစစ်ကောင်စီလက်အောက်မှာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေနဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုပေါ့နော် NUG ဂျာကာလာအစိုးရအနေနဲ့ဘယ်လိုပန်ကြားဖို့ရှိလဲရှင
်ကျွန်တော်တို့နိုင်ငံတကာကိုအဲပြောကြားချင်တာကကျွန်တော်တို့နိုင်ငံကလည်းကမ္ဘာကုလသမဂ္ဂနိုင်ငံဖွဲ့ဝင်တဲ့နိုင်ငံဖြစ်ပါတယ်ပြည်သူလူထုဒီနေ့စဉ်နေ့မြခံစားရတာကပြောမပြအလောင်းတော်အောင်ကျွန်တော်တို့ခံစားရပါတယ်နေ့စဉ်တက်ဖြတ်ခံရတယ်ပြည်သူဖြစ်တယ်ဆိုတာသိရတဲ့နဲ့ကအညောင့်တင်နဲ့ပြစ်တယ်တနတ်တင်နဲ့ချိန်ပြစ်တယ်နောက်တကယွာဒီကိုယွာစင်တက်လေပြီးတော့မီးရှို့ဖန်စီရိုက်နေအဲ့လိုလုံးနေတာကိုကြည့်မထားသင့်ဘူးလို့ကျွန်တော်လည်းပြောချင်ပါတယ်ကိုယ်လာတဲ့ကရှိနေချင်တာဒီလိုနိုင်ငံတွေကိုထင်ဖို့အစိုးရကကောင်းအောင်ဖြစ်လာဖို့လူသားခွင့်ရေးကိုရဖို့ထင်ဖို့တာဝန်ရှိတယ်လို့ကျွန်တော်တို့အနေနဲ့ခန့်ယူပါတယ်ဒါကြောင့်မလို့ဒီလိုဖြစ်နေတာကိုဒီတိုင်းလည်းပိုက်ချင်မနေပဲနဲ့ဒီထက်မကအပူပြီးတော့ကျွန်တော်တို့နဲ့ထင်းထင်းဝန်ကိုပါဝင်ကူညီကြမယ်ဆိုရင်ကျွန်တော်တို့အများကြီးကျေးဇူးတင်ပါပ
ါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်တမရိုင်းရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါပဲဆရာမကျေးဇူးပါ
NUG ရဲ့ယာယီသမရာကြီးဒူဝါလှရှိလာနဲ့မဲ့ရင်နိုင်ဒီသန့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါလဲဒီအာနာသိန်းနှစ်နှစ်ပြည့်တာနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုတင်ပြခြင်းပါတယ်တိုင်းပြည်ရဲ့ကံကြမ္မာနှစ်နှစ်တာဆိုတဲ့အကြောင်းဖြစ်ပါတယ်ပ ပြည်သူလူထုရဲ့ဒီမိုကရေစီမျှော်မှန်းချက်ကိုစစ်တပ်ကခြေဖျက်လိုက်ပြီးနှစ်နှစ်အကြာမြန်မာနိုင်ငံရဲ့အခြေအနေဘယ်လိုဖြစ်သွားခဲ့ပါသလဲစစ်တပ်ရဲ့ထိန်းချုပ်နိုင်ရေးကြိုးပမ်းမှုအတိုင်းအတာနဲ့တိုင်းပြည်ရဲ့ရှေ့အလားအလာတွေကိုမြန်မာအရေးအနီးကပ်စောင့်ကြည့်သုံးသပ်နေသူတွေဖြစ်ကြတဲ့ဦးရဲထွန်းဦးဖေတန်းဦးအောင်သူငိမ့်တို့နဲ့အတူဦးကျော်စံသာကဆွေးနွေးထားပါတယ်ဆွေးနွေးပွဲပထမပိုင်းကိုအခုရှုစားနားဆင်နိုင်ပါပြီခင်ဗျာ
အလုံးအခုလိုပါဝင်ဆွေးနွေးဖို့သဘောတူရတဲ့အားလုံးကျေးဇူးတင်ပါတယ်ဦးအောင်သူငိမ့်ဦးရဲထွန်းနဲ့ဦးဖေတန်းတို့ဒီနေ့ဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်အဓိကဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးတစ်နှစ်ကြာအခြေအနေကိုဆွေးနွေးသုံးသပ်မှာဖြစ်ပါတယ်အဲ့ပြီးတော့အရှိကိုဒီထက်ကောင်းအောင်ဒီအခြေအနေကလွတ်မြောက်အောင်ကောင်းအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုကျွန်တော်ပြောကြမှာဖြစ်ပါတယ်ခင်ဗျာအဝေဖန်အပြောဆိုခံရမှာဆိုတာကိုလည်းပဲကျွန်တော်နားလည်ပါတယ်ကျွန်တော်လည်းအများနဲ့ခံရပါပဲဆိုတော့ဒီဟာကိုရင်ဆိုင်ပြီးတော့ပြောတာနောက်တစ်ဖက်မှာလည်းပဲအာဏာပိုင်တွေရဲ့ဒါအမျက်ချမှုတွေပဲဒါသွင်းရကိစ္စဖြစ်ပါတယ်ဒါကိုလည်းပဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်အတော်လေးစဉ်းစားလာပြောရတော့ပဲယူဆပါတယ်အထူးကျေးဇူးတင်ပါတယ်ဆိုတော့ပထမဆုံးကျွန်တော်တို့ဆွေးနွေးတင်တဲ့ကိစ္စကတော့စစ်တပ်ကအနာသိမ့်ယူခဲ့တာဟာမန္တလေးမှာသလားဆိုတော့ပြောစရာမလိုတော့ဘူးထင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လုထားတဲ့ဟာကိုပဲသူတို့ပဲချိုးဖောက်ပြီးတော့အကြောင်းမျိုးပြပြီးတော့သူတို့အနာပြန်သိမ့်နေဖြစ်တယ်နောက်ပြီးတော့ဒီမိုကရေစီအရရွေးကောက်ထားတဲ့အစိုးရပြည်သူကတင်မြှောက်ထားတဲ့အစိုးရကိုမဲမသမန်ဘူးဖြစ်တယ်ဆိုပြီးတော့အကုန်လုံးဖျက်ပြီးတော့သူတို့လုထားဖြစ်ပါတယ်ဆိုတော့ဒီဟာမှန်မှန်တော့မဆွေးနွေးတော့ပါဘူးအဲ့လိုနှစ်နှစ်ကြာအတွင်းမှာပြန်လဲတက်မှတ်ဖို့ကြိုးစားနေတယ်လို့တော့နားလည်လို့ရပါတယ်ဆိုတော့ဒီလိုကြိုးစားတဲ့အခြေအနေဟာဘလောက်များအလားအလာကောင်းနေပါသလဲဆိုတော့ပဲကျွန်တော်စပြီးဆွေးနွေးကြပါစို့ပထမဆုံးဦးရထွန်းစပြီးပြောပါလားခင်ဗျာမြန်မာနိုင်ငံတွင်းမှာအနာသိမ့်လို့နောက်ပြန်ဆုတ်သွားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲတက်မှတ်နိုင်မဲ့အလားအလာအခုစစ်ကောင်စီကလုပ်နေတာဘာတွေတွေးရပါလဲမှတ်မှတ်ရရ
အခုဒီရွေးကောက်ပွဲမတိုင်ခင်မှာအကြိုတင်ပြင်ဆင်တဲ့အနေနဲ့အခုဒီနိုင်ငံရေးပါတီတွေမှတ်ပုံတင်ဥပဒေအသစ်ပြဋ္ဌာန်းတာရယ်နောက်တစ်ခါရွေးကောက်ပွဲဆိုင်ရာဥပဒေပေါ့နော်ပြည်အစနစ်ကျင့်သုံးမယ်ဆိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေပြဋ္ဌာန်းဖို့လည်းရှိနေတယ်အခုပါတီတွေမှတ်ပုံတင်တဲ့ဟာကိုကြည့်လိုက်တဲ့အခါကျတော့ဒီလာမဲ့ရွေးကောက်ပွဲလုပ်ဖြစ်တယ်ဆိုလို့ရှိရင်ဒီကျွန်တော်ပြည်အစနစ်ကျင့်သုံးမှာပြည်အစနစ်ကျင့်သုံးမှာဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကိုသပိတ်မှောက်မဲ့ NLD နဲ့တခြားပါတီတွေပေါ့နော်အဲဒီလူအောင်တဒီမိုကရက်တစ်ပါတီတို့လိုပါတီတွေကတော့တေချာပေါက်ပြန်ပြီးမှတ်ပုံတင်မှာမဟုတ်ဘူးအဲ့တော့ဒီပြည်ခိုင်ပြိုးပါတီပဲအဓိကအင်အားကြီးပါတီဖြစ်နေကြံခဲ့မှာအဲ့လိုကြံတဲ့အခါမှာလဲတေချာပေါက်အနိုင်ရဖို့အတွက်အဒီပါတီမှတ်ပုံတင်ဥပဒေအသက်ကအထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်တော့ထင်တယ်။ဒါကြောင့်သူတို့အခုခင်းနေတဲ့လမ်းကတော့အဲလာမဲ့ရွေးကောက်ပွဲအပြီးမှာသူတို့ပြည်ခိုင်ဖြိုးကအစိုးရဖွဲ့နိုင်ဖို့ညီမှန်းပြီးတော့လှုပ်ဆောင်နေတယ်လို့ကျွန်တော်တော့အဲ့လိုသုံးသပ်မိပါတယ
်။ဟုတ်ကဲ့ဒါစစ်ကောင်စီကလှုပ်ဖို့ရွေထားတဲ့နိုင်ငံရေးလမ်းကြောင်းပေါ့ဗျာ။ဒါပေမဲ့တိုင်းပြည်ရဲ့လက်ရှိအခြေအနေကတော့ဒါရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေဒါနိုင်ငံရေးသုံးသပ်သူကြောင်းနဲ့ကြည့်မယ်ဆိုရင်စီးပွားရေးနိုင်ငံရေးလူမှုရေးအစအစဖက်ဖက်ရတည်ငြိမ်မှုအေးချမ်းမှုအခြေအနေဘယ်လိုရှိလဲဆိုတာဥောင်းသူငြိမ်းနေတဲ့သက်သက်ပြောပါခင်ဗျာဖြစ်ဆက်ပြီးတော့
ကျွန်တော်တို့ဒီအာဏာသိမ်းမှုမတိုင်ခင်မှာပေါ့ဗျာကိုကျွန်တော်တို့ COVID-19 ကပ်ပြီးဒီရောဂါကူးစက်မှုကြီးဖြစ်ပါတယ်ဆိုတော့ဖြစ်တော့တစ်ကမ္ဘာလုံးမှာရိုက်ခတ်သက်ရောက်မှုခံရပြီးတော့ဒါကိုတို့ disruption ဆိုပြီးတော့ဒီနိုင်ငံတကာစားဆောင်နေမှာလဲသုံးကြပါတယ်ကျွန်တော်တို့မျောလင့်မထားတဲ့အကြီးကျယ်ပြောင်းလဲမှုကြီးပေါ့နော်ရုပ်ကြီးပြောင်းလဲမှုကြီးကြုံရတယ်အဲ့ဒီအနေထားမှာပဲအခုတခါစစ်အာဏာသိမ်းမှုနဲ့ကြုံရပြန်တော့ကျွန်တော်တို့နိုင်ငံမှာကဟို disruption နှစ်ခါကြုံရတဲ့အနေထားမျိုးဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီအနေထားမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်နောက်ပြန်ဆိုးရတဲ့ကိစ္စတွေကတော်တော်များများဖြစ်ပါတယ်ဆိုတော့သူတို့ဖြစ်တဲ့ချိန်ကဟိုကျွန်တော်တို့ဒီမှာတကားပွင့်လာတဲ့အနေထားပေါ့နော်ဆိုတော့အဲ့ဒီအနေထားမှာပါတီစုံစနစ်ဖြစ်လာတယ်နောက်တခါအရက်ဘက်လူမှုအဖွဲ့အစည်းတွေအားကောင်းလာတယ်ဆိုတော့ဒါတွေအလုံးကလည်းနောက်ပြန်ကျသွားတဲ့အနေထားဖြစ်ပါတယ်နောက်သတင်းမီဒီယာကဏ္ဍလည်းအလားတူပဲမီဒီယာ73ခုကျွန်တော်တို့ license ပိတ်သိမ်းခံရတာမျိုးတွေဖြစ်ပါတယ်ဆိုတော့အဲ့တော့စီးပွားရေးဘက်မှာပြန်ကြည့်မယ်ဆိုရင်လည်းတလောကကျွန်တော်တို့ The Economist EIU ကနေပြီးတော့သူတို့ပြောတာကဒီပြီးခဲ့တဲ့ကာလအတွင်းပြန်ကြည့်ရင်ပေါ့နော်ဆိုတော့ကျွန်တော်တို့ကြန့်ငွေတန်ဖိုးက35ရာခိုင်နှုန်းကျသွားတယ်လို့သူတို့က30တယ်အဲ့တော့တချို့သတင်းတွေတချို့ရဲ့ဟိုလေးလံမှုတွေမှာတော့60ရာခိုင်နှုန်းကြီးကျသွားတယ်လို့ဆိုတယ်ဆိုလိုတဲ့သဘောကကျွန်တော်တို့ရှိနေတဲ့ငွေကတန်ဖိုးထိုးကျသွားတဲ့ခါကျတော့လူတွေအလုံးအဟိုနှစ်နှစ်အတွင်းမှာချက်ချင်းကြီးဆင်းရဲသွားတဲ့ပုံစံမျိုးဒါကြုံရတဲ့အနေအထားပေါ့ဒါတွေဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဥသိမ်းစိန်ကာလတကားဖွင့်တဲ့အခါမှာဒီနိုင်ငံတကာသုံးသပ်သူတွေက the last frontier ပေါ့နော်အာရှတိုက်ရဲ့နောက်ဆုံးဘယ်သူမှမရောက်သေးတဲ့တကယ်ကွင်းရိုင်းဆိုတဲ့ဟာမျိုးသုံးသပ်တာပေါ့ဒါကျွန်တော်တို့အတွက်စီးပွားရေးအလားအလာတွေအများကြီးပွင့်လန်းနေတယ်ဆိုတဲ့အနေအထားကအခုလာမဲ့ဟိုဘာခေါမလဲအဲ့လိုအခြေအနေပြန်ရောက်ဖို့ဆိုရင်ကျွန်တော်တို့တော်တော်နဲ့ဟိုပြန်မလွယ်ဘူးလို့ပဲပြောရပါလိမ့်မယ်ခင်ဗျာဆိုတော့ဒါကတော့ဟိုဂျုံရတဲ့အနေအထားပါဆိုတော့လူမှုရေးမှလည်းအများအလားတူပဲကျွန်တော်တို့လူဖွဲ့စည်းရာသိတ် polarize ဟိုအကွဲပြဲရာသိတ်ကြီးသွားတဲ့ပုံစံမျိုးတွေဖြစ်ပါတယ
်။နောက်အဲ့မှာတရားဥပဒေစိုးမိုးရေးအခြေအနေလည်းတနေ့ဖြည့်ဆက်ပြောပြပါအောင်ခင်ဗျာဘယ်လိုနေလဲမြန်မာနိုင်င
ံ။ဟောတရားဥပဒေစိုးမိုးရေးကတော့ပြောမယ်ဆိုလို့ရှိရင်ဒီကြားထဲမှာကျွန်တော်တို့ဟိုတစ်ဖက်နဲ့တစ်ဖက်အပြန်လံပေါ့နော်။ဟိုသတ်ဖြတ်ကြတဲ့ကိစ္စတွေကလည်းတော်တော်များများဟိုရှိပါတယ်။နော်ဟိုနောက်တစ်ခါကျတော့ပြည်တွင်းစစ်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နေရာအတော်များများမှာပြည်တွင်းစစ်မီးတောက်လောင်လာတဲ့ခါကျတော့တရားဥပဒေစိုးမိုးရေးကဟိုကျသွားတဲ့အနေအထားတော့ဒါသီးသီးသာသာပဲဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့သတင်းတွေမှာတွေ့တယ်မိတ်ဆွေတွေစီကကြားနေတာကလူရက်မှုတွေပိုများလာတယ်။နောက်တစ်ခါမူရစ်ဆေးဝါးမှုတွေပေါ့နော်။နောက်တစ်ခါအခု online gambling ပေါ့လောင်းကစားကိစ္စတွေကလည်းဟိုမမြင်ချင်မှအဆုံးဖြစ်နေတော့တရားဥပဒေစိုးမိုးရေးကကျွန်တော်ထင်တယ်တော်တော်ကျသွားတယ်လို့ယူဆပါတယ
်။ဟုတ်ကဲ့အဲ့ပြည်တွင်းစစ်တို့ဘာလို့ဖြစ်လာပြီဆိုတော့တိုင်းရင်းသားဒေသတွေကတော့ပြည်တွင်းစစ်တံအများဆုံးခံခဲ့ရတယ်ပေါ့ခင်ဗျာဆိုတော့အခုတိုင်းရင်းသားဒေသတွေရဲ့အခြေအနေလည်းပဲဒီနှစ်နှစ်အတွင်းမှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဥပဒေသားခင်ဗျာ
ဟောဒါပြည်သူတွေကဒီမိုကရေစီဆိုတာလဲသဘောပေါက်ကြပြီဖက်ဒရယ်ဆိုတာလဲနားလည်လာတဲ့အချိန်မျိုးမှာပေါ့ပြီးတော့ပထမတော့ EAO တွေကိုဟိုဗမာတိုင်းရင်းသားတွေကနော်ကျွန်တော်တို့သိပြီးတော့အမြင်မကြည့်ခဲ့ရဘူးပေါ့နော်ဒါပေမဲ့အခုချိန်မှာတော့ဗမာလူမျိုးတွေရောအကုန်လုံးတော်လိုင်းရေးသေးကိုဟိုဒီဆရာနာရှင်ဆန့်ကျင်ရေးသေးကိုခြေစုံပြည့်ဝင်လာပြီဆိုတော့တိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်လာတယ်တစ်ဖက်ကတစ်ဖက်နားလည်မှုရှိလာတယ်အဲ့လိုအခြေအနေမျိုးကိုရောက်တဲ့အခါမှာနိုင်ငံလုံးမှာပေါ့နော်ဒီအကြအလတ်မရှိဘူးအကုန်လုံးပြည်မမှာရောပြည်နယ်မှာတွေမှာရောဒီစီးလှုပ်ရှားမှုတွေဖြစ်လာတယ်ပေါ့တော့စီးရဲလှုပ်ရှားမှုတွေအပြဏာဖြစ်လာတဲ့အခါမှာစစ်တပ်ကလည်းပဲသူ့အင်အားနဲ့သူအကုန်လုံးနေရာတိုင်းကိုလိတ်ထိန်နေရတာပေါ့ဒါပေမဲ့ထိန်ရင်ထိန်ရင်နဲ့ပေါ့နော်ဒီတော်လိုင်းရေးအင်အားစုတွေဖက်ကပို့ပြီးတော့ဟောပို့ပြီးတော့ဒီဒက်နကန်တိုက်ပွဲတွေကိုပုံဖော်လာနိုင်တယ်အဲပြီးတော့ဟောနိုင်ငံတကာတာဝန်တမန်ကြီးမှလည်းစစ်တပ်ဖက်ကဒီမြန်မာစစ်တပ်ဟာနော်တော်တော့မျက်နှာသာမရဘူးပေါ့အဲ့လိုအခြေအနေမျိုးမှာတိုင်းသားဒေသတွေမှာဖြစ်တဲ့တိုက်ပွဲတွေမှာဆိုရင်အဲသူတို့ဟောဒီပြည်သူတွေကိုမဲပြီးတော့တိုက်ခိုက်လာတယ်ပေါ့အခုဆိုရင်ဒီမှမှလည်းအဲ့လိုဖြစ်လာတယ်အဲကြီးကျောင်းအားဖြင့်သူတို့ကုန်းကျောင်းတက်တွေကအလုံးမဖြစ်တော့ဘူးဆိုတဲ့အခါမှာအထိုင်စခန်းတွေကပြူဟာကုန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ရွာဦးတွေကိုပစ်တယ်အဲလေရင်နဲ့ပစ်တယ်အဲ့ဒါမျိုးအဝေးတွေကနေပြီးတော့လှမ်းလှမ်းပစ်လာတယ်ပေါ့အထူးသဖြင့်အဲဒီတန်းတကန်အဖွဲ့အစည်းတွေရဲ့အဲစစ်စခန်းတွေတပ်စခန်းတွေကိုပစ်တာတဲ့တချို့ရွာတွေကိုမဲပြီးတော့ပေါ့နော်ရေရှက်ရှိရှိနဲ့ပြစ်လာတယ်။အဲပြည်သူတွေကိုဟိုဘာမဆိုင်တဲ့နေရာတွေကိုရွာထဲတွေကိုလက်နေကြီးတွေနဲ့ပြစ်ပြီးတော့ပြည်သူတွေနေစဉ်နေတိုင်းပြေးချင်နေရတယ်။အဲပြီးတော့ရွာတွေကိုမိရှို့တယ်။ရွာတွေကိုဝင်တက်တယ်ပြီးတော့ဒီ PDF တွေနဲ့နောက်ပြီးတော့ EO နဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဒါပြည်သူတွေဖမ်းတယ်တတ်တယ်အဲ့လိုဟိုတလကြမ်းပေါ့နော်လုတ်လာတာတွေတွေ့တယ်။အဲဆိုတော့သူတို့ကတော့အစွမ်းကုန်ပေါ့ဟိုသူတို့ဟိုအမိုက်ဆုံးနော်သူတို့ဘက်ကမိုက်နေတဲ့အခြေအနေမျိုးကိုရောက်သွားတာပေါ့ပြည်သူတွေကအကုန်လုံးမုံတီးပြီးတော့တတ်မတော်ပေါ်မှာဆစ်ဆူယွမ်ရှာလာတယ်အဲသူတို့ကလည်းမိတ်တွင်းနေပြီးတော့တနေ့တနေ့ပို့ပြီးတော့လေးစေရင်နဲ့အဲပိုင်းသားတွေသားတွေမှာရောဟောနော်ဟိုအစောင်းကုန်ပေါ့နော်သူတို့ဟိုလောက်လာတာတွေ့တယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်ဆက်ဆွေးနွေးရပါခင်ဗျာအဲ့တော့မဆွေးနွေးရင်ခုနဥပဒေပြောရမှာတိုင်းသားတွေရဲ့ EU ရေပေါ်မှာပြည်သူလူထုကသိယုံကြည်လာတယ်ဆိုတာအဲ့ဒါကောက်မှန်ပါတယ်တစ်ချိန်တည်းမှာကျွန်တော်ပြန်စဉ်းစားတာက မြန်မာနိုင်ငံရဲ့အခု NUG ပေါ့ NUG အပေါ်မှာတော့တိုင်းသားတွေကအမြင်ကြည်လင်ကြပြီလားလုံသွားဆိုတော့လည်းပြန်ပြီးစဉ်းစားရဖြစ်မယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ NUG မနိုင်ရင် NLD အစိုးရတစ်ထပ်တုန်းက NLD အပေါ်မှာအမြင်မကြည်တဲ့တိုင်းသားဒေသတချို့လည်းရှိခဲ့ပါတယ်။ဆိုတော့အဲ့ဒီဘက်ကအမြင်ကိုလည်းပြောပါအောင်အဲ့တော့အဲတိုင်းသားတွေဘက်ကရော NUG NLD ကတချင်းကံပေါက်ဖွားလာလို့ပြောမယ် NUG အပေါ်မှာရောအမြင်ကြည်လင်ကြပြီလားယဉ်ကျေးမှုအပြေအဝါနဲ့ပူပေါင်းနိုင်တဲ့အခြေအနေရှိပြီလားဆိုတာဥပဒေနဲ့ဘယ်လိုမြင်ပါလဲဆက်ပြောပါဦ
းအခုအနေကတော့ဟိုစစ်ကောင်စီကတော့ဘုံရံသူဖြစ်နေပါတော့เนาะအကုန်လုံးအတွက်ဒီစစ်အာဏာရှင်စနစ်အဲကြဆုံးခံတိုင်မှပဲအဲကျွန်တော်တို့အကုန်လုံးလွတ်မြောက်ကြမယ်ဆိုတော့အဲဘုံသဘောတူညီချက်ကတော့စာရွက်ပေါ်မှာမရှိပါဘူးနှလုံးသားပေါ်မှာတော့အကုန်လုံးအဲ့လိုရှိနေအဲ့လိုအချိန်ကမျိုးဖြစ်တယ်ဒါကြောင့် NLD လုတ်ခဲ့တဲ့ကိစ္စတွေကျွန်တော်တို့ကလောလောဆယ်ဟိုတချိန်ကခံခဲ့ရပြီမဲ့လောလောဆယ်တော့အဲ့အရာတွေပြေးထားရမယ်သဘောရှိတယ်ပေါ့နောက်တချိန်မှများ NLD ကအာဏာပြန်ရလာတဲ့အခါမှာအဲ့လိုဆက်မလုပ်ဘူးပေါ့နော်ကျွန်တော်တို့ကလိုချင်တယ်ဘာလို့ဆိုတော့ NLD ဒီလုတ်ခဲ့တဲ့ကိစ္စတွေတိုင်းဒေသတွေမှာအများကြီးရှိတယ်ဟိုဥပမာဆိုရင်ကြားပြည်နယ်မှာဘိုးချုပ်ကျေးကို site တွေ့ဖို့လုတ်ခဲ့တဲ့ကိစ္စပြည်သူတွေနဲ့ပြဿနာတက်ခဲ့တယ်အဲပြီးတော့ဒီမွန်ပြည်နယ်မှာအနော်တရားကိုဗိုလ်ချုပ်အောင်စားတရားလို့ကြောင်းတဲ့အခါမှာပြဿနာတက်ခဲ့တာရှိတယ်ရခိုင်မှာဆိုရင်အနော်ဟို NLD က65ဦးအနိုင်ရုံနဲ့ ANP ကအများစုအနိုင်ရတဲ့နော်ဒီလွတ်တော်ပြည်နယ်လွတ်တော်မှာဝင်းရှုံနေတာကို NLD ကပဲဆိုအချင်းဒီမိုကရေစီကိုဂရုမစိုက်ပဲနဲ့ပေါ့နော်ဟိုပြောတော့ဒီမိုကရေစီပြောပြီးတော့လုတ်ခဲ့တဲ့ကိစ္စတွေရှိတယ်ပြီးတော့ရခိုင်ပြည်သူတွေတရားလုံးထောက်ခံထားတဲ့ ULAA ကိုအလားကျန်ဖက်အဖွဲ့အစည်းအမြင့်ပြရှည်မှုရမယ်လေရင်တွေတိုက်ခိုင်းတာအဲ့လိုမျိုးတော့ကျွန်တော်တို့ဟိုမမြင့်နိုင်တဲ့ကိစ္စတွေကတော့ရှိပါတယ်ကျွန်တော်မေးထားရမယ်ချင်းချက်ပြီးတော့ဒီစစ်အာဏာရှင်စနစ်ကြဆုံးရေးအတွက်ဥတည်ပြီးတော့ကျွန်တော်တို့တိုက်တဲ့နေရာမှာအကုန်လုံးဟာလာကျွန်တော်တို့ညင်ညွတ်ညွတ်နဲ့ပေါ့နော်ဥပပေါင်းတိုက်ပြီးမဲ့အဖြေရှာပြီးတော့သွားကြရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့ပတ်ယူပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုပြောတဲ့အတိုင်းပြည်တွင်းအခြေအနေသောသောဥရောပရင်းပြောရစီဝါရေနိုင်ငံရေးတရားဥပဒေစိုးမိုးရေးနောက်ကတိုင်းရင်းသားလူမျိုးစုတွေရဲ့သဘောထားအခြေအနေတွေသိတော့ဥယျာထွန်းခင်ဗျာအဲ့တော့ဒီလိုအခြေအနေမျိုးမှာစစ်တပ်ကသူတို့ဆိုတော့ဥယျာထွန်းပြောသွားတဲ့လမ်းကြောင်းတိုင်းသူတို့ရေကောက်ပွဲလို့ဖို့ချက်မှတ်ထားတယ်ဆိုတော့ဘလောက်ဖြစ်နိုင်ရည်ရှိပါလဲဖြစ်တော့အတင်းဆိုလို့နေတော့ဖြစ်မှာသူတို့နာဂစ်တုံကလည်းလုတ်သွားခဲ့တာပဲဒါပေမဲ့ credibility ဘုံတကရှိတဲ့အများလက်ခံနိုင်တဲ့ရေကောက်ပွဲဖြစ်လာနိုင်မယ်အလားအလာဥယျာထွန်းဘယ်လိုမြင်ပါလဲခင်ဗျာဥယျာထွန်း
အဲကျွန်တော်ဟိုမကြာခဏဒီအင်တာဗျူးတွေမှာပြောသလိုပါပဲဒီရွေးကောက်ပွဲကသူတို့ရှိတဲ့အခုလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေအရဆိုရင်တော့သူတို့ကဒီမဲဆန္ဒနယ်တွေပေါ့နော်330မှာအနည်းဆုံး325လောက်ကိုသူတို့ကအဲဒီအနှံပြားကျင်းပနိုင်အောင်ကြိုးစားမယ်အဲအဲ့လိုဖြစ်နိုင်သလားဆိုတဲ့အခါကျတော့နည်းမြေပြည်သူလူထုနေထိုင်တဲ့နယ်မြေအသီးသီးဧရိယာအရာကတော့ဟိုဒီလွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နော်အေးအေးဆေးဆေးမဲပြလို့ရတဲ့အနေအထားကတော့မရှိတာအားလုံးသိတယ်သူတို့လည်းသိတယ်ဒါပေမဲ့သူတို့ရဲ့ဥပဒေမှာကတော့ဒီမက်ဆန္ဒနယ်တနယ်ထဲမှာလူညွန်ရေးအရာမကျင်းပနိုင်လို့ရှင်သူကအဲ့ဒီနေရာတွေကိုပယ်ဖျက်ပြီးတော့ကျင်းပနိုင်တဲ့နေရာပဲသူကကျင်းပလို့ရတယ်အဲ့တော့ခုနဥကြဇန္နာပြောသလိုပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဖြစ်တယ်သို့တော့ဒီရွေးကောက်ပွဲကတေချာတာကကျွန်တော်တို့2010 2015 2020အခု2023လေးခုမှာရွေးကောက်ပွဲလေးခုမှာမဲလာပေးတဲ့သူအ ਨੇ ဆုံးဖြစ်လိမ့်မယ်အဲနောက်တစ်ခါဒီလုံခြုံမှုလဲစိုးရိမ်ထိတ်လန့်စွာနဲ့ပေါ့နော်လာပြီးတော့အဲဒီမဲပေးကြတဲ့အနေအထားစီယုံရေးဆင်းတဲ့အခါလဲမဲဆွယ်စီယုံရေးဆင်းတဲ့အခါလဲတထက်တလန့်လန့်နဲ့မဲဆွယ်စီယုံကြရမှာဆိုတော့အဲဆိုလုံချုံရေးအနေထားအရာအ ਨੇ ဆုံးရွက်ောက်ပွဲဖြစ်လိမ့်မယ်အဲ့တော့ထွက်လာတဲ့ရလအပေါ်မှာလဲခုနလူမှုပါဝင်မှုနည်းတဲ့အတွက်ကြောင့်မလို့ဒီပြည်တွင်းပြည်ပကအတိမတ်ပြုခံရမှုဂုဏ်သိက္ခာရှိမှုမှာတော့အဲဒီအ ਨੇ ဆုံးအနေထားဖြစ်လိမ့်မယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဥောင်သူကြီးခင်ဗျာအဲ့ဒါကဥယျာထွန်းပြောရင်တစ်ထက်နိုင်ငံတကာရဲ့အစိမတ်ပြုမှုဒီရွေးကောက်ပွဲပေါ်မှာဘယ်လိုရှိလာမယ်ထင်တယ်လဲတတိယအဖြစ်ကျွန်တော်ဆင်တာအစိမတ်ပြုမှုတော့အများများဆားဆားရှိမှာမဟုတ်ဘူးလို့တော့လူတွေကတွက်နေရတယ်ဒါပေမဲ့အာဆီယံတို့က the board in the la, we want to be the company to my visa. Now we are the young India Sara Nanganui. So through a talk, I've been you know where what the water have been looking at. I met my international opinion.
Okay. ကျွန်တော်ထင်တာတော့ဟိုအခုဟိုအနောက်နိုင်ငံတွေပေါ့နော်အထူးသဖြင့်ဥရောပကျွန်တော်တို့အမေရိကနောက်တစ်ခါယူအန်ဒီအဖွဲ့အစည်းတွေကဒီရွေးကောက်ပွဲကဟိုလက်ခံနိုင်စရာမရှိဘူးပေါ့ရှမ်အီလက်ရှင်ဆိုပြီးတော့ဒါအစောပိုင်းတည်းကဝေဖန်သုံးသပ်ထားတာရှိပါတယ်ဆိုတော့ဒါပေမဲ့ဟိုအာဆီယံမှာကြတော့ကျွန်တော်ကတမျိုးမြင်ပါတယ်ဆိုတော့အာဆီယံကသူတို့သုံးတဲ့ဟိုအယူဆကလည်းမြန်မာနိုင်ငံကိုသူတို့က ော့အဲ့ဒီနေထားမှာကြတော့အာရှနိုင်ငံတွေအားလုံးကြည့်လိုက်ရင်လည်းအကုန်ကဟိုဒီမိုကရေစီမဟုတ်ပါဘူးဘယင်စနစ်နဲ့သွားတဲ့နိုင်ငံရှိတယ်တပါတီစနစ်နဲ့သွားတဲ့နိုင်ငံတွေရှိတယ်အဲ့တော့ဟိုအာရှနိုင်ငံတွေအချင်းချင်းကြားထဲမှာကတဦးရဲ့ဒီမိုကရေစီရဲ့ဒီဂရီကိုနောက်တဦးကလာပြီးတော့ဝေဖန်တာတွေပါတယ်မလုပ်ဘူးဒါကဟိုအလိုလိုနှင်းသဘောတူထားသလိုဖြစ်နေတယ်အဲ့တော့ဗမာပြည်မှာရွေးကောက်ပွဲဘယ်လိုဖြစ်ဖြစ်ကျွန်တော်ထင်တယ်အာဆီယံတော့တတိတဖုံနဲ့လက်ခံသွားလိမ့်မယ်လို့ယူဆပါတယ်ဆိုတော့ဒါမှမဟုတ်လည်းဟိုအာဆီယံထဲမှာလည်းအုပ်စုတွေကွဲနေတော့အခုလက်ရှိအချိန်မှာပြင်းပြထန်ထန်ဝေဖန်နေတဲ့နိုင်ငံတွေလည်းရှိပါတယ်တချို့ကဟိုပူအောင်ဆွေးမှုလုပ်ချင်တဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့နောက်အဲရွေးကောက်ပွဲပေါ်မှာတိုင်းရင်းသားတွေသဘောထားရောဘယ်လိုဖြစ်လာမလဲဥပဒေဆက်လက်ဆွေးနွေးပါခင်ဗျဒီကိစ္စကိုတိုင်းရင်းသားတွေကတချို့ပါတီကဝင်ကြမလားတချို့ကတော့မပြတ်မသားဖြစ်နေတယ်တိုင်းရင်းသားတွေရဲ့ထောက်ခံအပိတ်မှုရောဘယ်လောက်ထိထိုင်နိုင်မှာပါရနိုင်ပါသလဲဒီရွေးကောက်ပွဲမှာ
လက်ရှိရွေးကောက်ပွဲကဟို free and fair မဖြစ်ဘူးဆိုတော့လူတိုင်းသိတယ်အဓိကအတိုက်ခံဖြစ်တဲ့ NLD ပါတီကိုလည်းသူတို့ကရစရာမရှိအောင်အလားသူတို့လုတ်ပစ်ထားတယ်ပြီးတော့ဟိုအခြေရှုပ်လက်ရှုပ်ပစပိတ်အဲ့လိုမပြောရဲအောင်လဲအဲလုတ်ထားတဲ့အချိန်ခါမျိုးဖြစ်တယ်ပြီးတော့တနင်္ဂနွေလုံးမှာလည်းအဲတိုက်ပွဲတွေဖြစ်နေတဲ့အချိန်ခါလည်းဖြစ်တယ်ပြီးတော့ဒီရွေးကောက်ပွဲကို NLD ကလည်းမပါနိုင်ဘူးဆိုတော့ပြည်ထောင်စုအနေနဲ့ကတော့အတိုက်ခံပါတီမရှိတော့ဘူးပေါ့နော်ဘာလို့လဲဆိုတော့ရွေးကောက်ပွဲဥပဒေအရတော်တော့ကိုကန့်သက်ချက်တွေများတယ်ဒီလောက်ကာလမျိုးမှာရွေးကောက်ပွဲကိုစိတ်မဝင်စားတဲ့ကာလမျိုးမှာပါတီဝင်တသိန်းပြည်ရမာတို့သိန်းတထောင်ရမုံငွေရှိရမာတို့မြို့နယ်ပေါင်းဟာလာတဝက်ကျော်ပြန်ရမာတို့ဆိုတာတော်တော်အကန့်အသတ်ရှိတယ်ငโกကလေးကတောင်မှအဲ့လိုပါတီမရှိခဲ့ဘူးပေါ့နော် NLD နဲ့ဒီခိုင်ဖြိုးပဲရှိခဲ့တယ်ဆိုတော့ဒီအချိန်ချင်းမှာ NLD ကိုကလည်းမပြိုင်ဘူးဆိုတဲ့အခါမှာဒီကိစ္စကတော့ဒီခိုင်ဖြိုးကိုလုံးဝအနိုင်ပေးမဲ့ဟာလာသူကအွက်ရွှေထားတဲ့အဲကြောက်ပဲပေါ့နော်တော့တိုင်းသားဒေသတွေမှာတော့သူကနည်းနည်းရှော့ထားရတယ်ပေါ့တိုင်းသားဒေသတွေမှာကြတော့ဟောဒါလူရေပါတီဆန္ဒနဲ့ငားနေရပဲအဲ့လိုဟိုတစ်ဖက်ကသူတို့နဲ့ပြည်ထောင်စုအစိုးရဖွဲ့နိုင်တဲ့ပါတီကိုကြတော့သူတို့ကမပြိုင်နိုင်အောင်လှုပ်ထားတယ်ဒါပေမဲ့သူ့ကိုရံပေးမဲ့တိုင်းသားပါတီလေးတွေပေါ့နော်အဲ့လိုမျိုးကြတော့နည်းနည်းရှော့ထားတယ်ဒါပေမဲ့ဒီနေ့တိုင်းသားတွေကတကယ်ဖက်ဒရယ်စစ်စစ်ကိုလိုချင်ရတယ်ဖြစ်နိုင်မော်ဒယ်မြင့်တဲ့ဖက်ဒရယ်မျိုးကိုလိုချင်နေရတဲ့ကာလမျိုးမှာစစ်ကောင်စီကအဲ့လိုသူတို့ရဲ့နှလုံးသားကို၌ကဒါတိုင်းသားတွေဟာပြည်ထောင်စုကခွဲထွက်မယ်မယုံကြည်ရဘူးဆိုတော့အခန့်စိတ်ကအငုံစိတ်ကချိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေကလည်းသိတယ်အဲဒီစစ်ကောင်စီရဲ့အောက်မှာရွေးကောက်ပွဲဘယ်လောက်လုပ်လို့သူတို့အနေနဲ့ဒါဖက်ဒရယ်ဆိုတဲ့ကိစ္စဟာဖြစ်မလာနိုင်ဘူးကွန်ဖက်ဒရေးဆိုတော့ထားပါတော့အဲ့လိုအရှင်မျိုးသိတဲ့အတွက်တိုင်းသားတွေကလည်းမထောက်ခံဘူးငကိုကလေးကလည်းတိုင်းသားတွေကလက်နက်ကန်တိုက်ပွဲဝင်နေကြတဲ့အရှင်မျိုးရှိတယ်တိုင်းသားဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်။ရတိုင်းသားတွေအနေနဲ့ပြောရရင်တော့ဒီရွေးကောက်ပွဲကိုစိတ်မဝင်စားဘူး။ဒီရွေးကောက်ပွဲကလည်းအပြေထွက်လာမှာမဟုတ်ဘူး။စစ်ကောင်စီကလည်းထင်လိမ့်မယ်။ဒီရွေးကောက်ပွဲဟာသူ့အတွက်ထွက်ပေါက်လို့ထင်လိမ့်မယ်။ဒါပေမဲ့အဲ့ဒါလည်းမဟုတ်ဘူး။ဘာလို့ဆိုတော့ तू ကဒီလိုအာဏာကိုဆွဲမဲ့ပြီးတော့ तू ကဟိုနိုင်ငံရေးလောကထဲကမထွက်နိုင်လေလေ तू အတွက်အဲဒါထွက်ပေါက်မရှိလေလေပဲပေါ့နော်။သူရဲ့ကျိုးစီးပွားကိုကာကွယ်ဖို့အတွက်သူကရွေးကောက်ပွဲလုပ်တယ်ဒီရွေးကောက်ပွဲနဲ့သူထွက်လန်းရှိမယ်လို့ထင်တယ်ဒါပေမဲ့နိုင်ငံရေးကတော့ဖွဲ့စည်းပုံရဆိုရင်60 6စလုံးပေါ့နော်အဲ့ဒီကတမန်တော်ကဥဆောင်ခန်းကနာပါဝင်ရမှာဆိုတာကိုအသေးစိတ်ကင်ထားတယ်အဲ့ဒါနဲ့ပဲသူကနိုင်ငံရေးကမထွက်ပဲနဲ့အဲတကယ်နိုင်ငံရဲ့သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တိုင်းပြည်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုသူမလုပ်နိုင်တော့ဘူးအခုဆိုတော့နိုင်ငံလုံးကမလုပ်နိုင်တော့ဘူးအဲ့လိုရှင်တွေရောက်သွားတဲ့အတွက်အဲဒီတိုက်ပွဲကတော့ဆက်ဖြစ်နေတယ်တိုင်းသားတွေကလည်းလုံးဝထောက်ခံမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်စစ်ကောင်စီတို့လည်းတာဟာထွက်ပေါက်မဟုတ်ဘူးသူ့ဟာသူအသေးပိတ်ထားတဲ့တဝကူနိုင်ငံရေး ေစီရေပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဒါတော့ဦးကျော်စံသာကိုရင်ဆွေးနွေးတင်ဆက်ထားတဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာနဲ့ပတ်သက်တဲ့အပိုင်းတစ်ဖြစ်ပါတယ်တိုင်းပြည်ရဲ့ကံကြမ္မာအပိုင်းတစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးခန်းဒုတိယပိုင်းကိုတော့နောက်အပတ်မှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီရက်ပိုင်းအတွင်းမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်ကာလဖြစ်တဲ့အတွက်ကြောင့်မလို့ဒီအထူးအစီအစဉ်တွေကိုတောက်လျှောက်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်အဲ့ဒီဟာမတန်ခင်မှာကျွန်တော်တို့ဒီအထူးအစီအစဉ်နဲ့ပတ်သက်လို့ဘာတွေနားဆင်ရမလဲကြည့်အောင်ပ
ါစစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်ဆရာနာသိန်းနှစ်နှစ်ပြည့်ကာလအထူးစီစဉ်တွေကိုစောင့်မျှော်ရှုစားနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အင်တာနက်စာမျက်နှာမှာဆိုရင် burmese.voanews.com မှာလာရောက်ကြည့်ရှုနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြပေးပါဦးခင်ဗျာ
မြန်မာပြည်သူတွေကိုစန့်ကျင်တိုက်ခိုက်နေတဲ့မြန်မာစစ်ကောင်စီအတွက်လက်နက်ခဲယမ်းတွေကိုရုရှားကဖြည့်တင်းပေးနေတဲ့အပေါ်အမေရိကန်အစိုးရအနေနဲ့လွန်စာမစိုးရင်ပူပန်မိသလိုရုရှားနဲ့မြန်မာစစ်ကောင်စီအကြားပူးပေါင်းဆောင်ရွက်နေမှုကိုကန့်သတ်ထိချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်းရှာဖွေနေကြောင်းအမေရိကန်အကြီးအကဲတန်တပန်တူကပြောဆိုခဲ့ပါတယ်ရုရှားနဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်နေမှုကိုကတ်သက်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေပါတယ်လွန်ခဲ့တဲ့နှစ်တည်းအတွင်းယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားဟာမဟာမိတ်တွေယော်နေတဲ့ယော်နေလာချိန်မှာမြန်မာအာဏာသိမ်းစစ်ကောင်စီကရုရှားအတွက်အားထားရတဲ့မဟာမိတ်ဖြစ်လာပါတယ်ဒီကိစ္စကိုပြစ်တင်ရှုံ့ချသလိုမြန်မာပြည်သူတွေကိုစန့်ကျင်ဖိနှိပ်နေတဲ့လက်နက်ခဲယမ်းတွေထောက်ပံ့ပေးနေတဲ့အပေါ်မှာလည်းစိုးရိမ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်းမင်္ဂန်ဒဲရီရှိုလက်ကဗိုလ်တုနေမှာပြုလုပ်ခဲ့တဲ့မြန်မာစစ်အာဏာသိမ်းနှစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ဒီကနေ့ထိအရသာ3000လောက်သေဆုံးစေခဲ့ပြီးနိုင်ငံတော်ချေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွေ့စစ်တပ်ဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေအတွက်နိုင်ငံတကာကကြိုးပမ်းဆောင်ရွက်နေတဲ့ဆောင်ရွက်ကြဖို့အမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCRIF ကဗိုလ်တုနေမှာတိုက်တွန်းပါတယ်မြန်မာနိုင်ငံဘာစစ်တပ်ကအာဏာသိမ်းမှုနှစ်နှစ်ပြည့်အဖြစ် USCRIF ကကြီးညာချက်ထုတ်ပြန်တိုင်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာလူမျိုးရုံးတပ်ဖြတ်မှုဘာသာရေးလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေအတွက်စစ်တပ်အာဏာသိမ်းပြီးနောက်နှစ်နှစ်ကြာချိန်အထိစစ်ကောင်စီကိုတရားဥပဒေအရအရေးယူတာမတွေ့ရသေးတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဘာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်အချိန်မှာပဲမြန်မာနိုင်ငံကအခြေအနေတွေဟာပုံမှန်မရောက်ရှိသေးတဲ့အတွက်ဆိုကာအရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချဲ့လိုက်ကြောင်းစစ်ကောင်စီကကြေညာလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အင်္ဂါနေ့ကတက်ရောက်ခဲ့တဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကဗိုလ်တုနေမှာကြေညာခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစုံမှုကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Zinat Abdel ရမင်းတို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ဇာတာပတိနေ့မနက်ခင် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိ line number 3248နဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.